မြန်မာနိုင်ငံဆိုင်ရာဗြိတိန်တာမတ်ကြီးကနေအတိုက်ခံပါတီနဲ့တိုက်ဝက်တွေ့ဆုံခဲ့တယ်ဆိုပြီးမြန်မာအစိုးရထုတ်သတင်းစာမှာဝေဖန်ပြစ်တင်ထားပါတယ်။တာမတ်ကြီးမက်ကာနင်ဟာမကြသေးခင်ကပဲတရားမဝင်အဖွဲ့အစည်းတွေနိုင်ငံရေးသမားတွေနဲ့တွေ့ဆုံခဲ့တယ်လို့ဒီကနေ့ထုတ်မြန်မာအလင်းသတင်းစာမှာရေးသားဖော်ပြထားပါတယ်။မစ္စတာကန်နင်ဟာမြန်မာနိုင်ငံမှာ AIDS ငှက်ဖျားနဲ့ TB ရောဂါတိုက်ဖျက်ရေးတွေအတွက်ဗြိတိန်နိုင်ငံကအသစ်ပေးအပ်မဲ့ရန်မုံငွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့တယ်လို့သတင်းစာမှာရေးသားထားပါတယ်။ဒါအပြင်ဗြိတိရှ်အတန်းအမတ်အနေနဲ့ဒီကိစ္စမျိုးကိုမြန်မာနိုင်ငံကျန်းမာရေးဝန်ကြီးဌာနနဲ့ပူးပေါင်းဆောင်ရွက်တင်တယ်လို့လည်းဖော်ပြထားပါတယ်။ဗြိတိရှ်အတန်းအမတ်ကြီးနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပြောခွင့်ရပုဂ္ဂိုလ်တို့ကတော့တွေ့ဆုံဆွေးနွေးမှုကိုလျှော့ဝဲလှောက်ဆောင်နာမဟုတ်ကြောင်းငင်းဆိုလိုက်ပြီးဒီလိုတွေ့ဆုံမှုဟာတန်အမတ်တဦးရဲ့လှောက်ဆောင်နေကြပုံမှန်ဝတ္တရားတစ်ခုအနေနဲ့တွေ့ရတာလို့ပြောပါတယ်။ယောဂ၃မျိုးဆိုင်ရာရန်ပုံငွေအတွက်အမေရိကန်ဒေါ်လာ36တန်းကိုဗြိတိန်နိုင်ငံကမကြခင်ကမှစူတန်းခဲ့ပါတယ်။ဒီရန်ပုံငွေဟာ AIDS ငှက်ဖျားနဲ့ TB ရောဂါ၃မျိုးတိုက်ဖျက်ရေးအတွက် Global Fund အဖွဲ့ကြီးရဲ့အစားပေးအဖွဲ့ကြီးရဲ့အစားပေးအပ်တဲ့ငွေဖြစ်ပါတယ်။ Global Fund အဖွဲ့ဟာမြန်မာစစ်အစိုးရရဲ့ကူညီသူတွေအပေါ်ကန့်သတ်ချက်စီးမြင်အသစ်တွေကြောင့်ပြီးခဲ့တဲ့နှစ်မှာမြန်မာနိုင်ငံကနေထွက်ခွာသွားခဲ့ရတဲ့အဖွဲ့ဖြစ်ပါတယ်။